အာလိုအလုသမားအဖွဲ့ကြီးရဲ့နောက်ဆုံးကိန်းဂဏန်းတွေအရဒီကိုဗစ်ကပ်ဆိုးကြုံနေရချိန်ပြန်လည်လွန်မြောက်လာမဲ့အချိန်မျိုးမှာအလုသမားစည်းကွက်ကနှေးကွေးနေတာတွေ့ရတယ်လို့ပြောပါတယ်ဝင်ငွေနဲ့ဆင်းရဲတဲ့နိုင်ငံတွေမှာအခြေအနေဆိုးရွားနေတယ်လို့အာလိုကထုတ်ပြန်ထားပါတယ်ဒီအကြောင်းလီဇာရှလိုင်းဂျနီဗာကပေးပို့တဲ့သတင်းကိုတော့ကိုစော်မိုးကျော်ပြောပြမှာပါ
အန်အယ်လိုအလုသမားအဖွဲ့ချုပ်ကြီးရဲ့စီးပွားရေးပညာရှင်တွေဟာကိုဗစ်ကပ်ဆိုးရဲ့အလုသမားဈေးကွက်ပေါ်တည်ရောက်မှုတွေကို2020ခုနှစ်မတ်လကတည်းကစောင့်ကြည့်လေ့လာခဲ့ပြီးကမ္ဘာအလုသမားဈေးကွက်အနေနဲ့ထိခိုက်ပျက်စီးဖို့လွယ်ကူတဲ့အနေအထားမှာရှိနေသေးပေမဲ့တဖြည်းဖြည်းပြန်လည်ကောင်းမွန်လာမယ်လို့ဒီနှစ်စံပိုင်းမှာခန့်မှန်းခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုအကောင်းဘက်ကိုတွေးမျှော်ခဲ့တဲ့မျှော်လင့်ချက်တွေဟာကိုဗစ်ကူးစက်မှုလှိုင်းသစ်တွေကြောင့်မှေးမှိန်သွားခဲ့ရပါတယ်။စီဝါရေးပြန်လည်နလန်ထလာမှုတွေဟာမျောလင့်ထားတာတက်ကိုနှေးကွေးနေပါတယ်အခုနောက်ဆုံးတွေ့ရှိချက်အရဒီနေ့အလုသမားဈေးကွက်မှာတကဘာလုံးအလုလုချိန်ဟာကိုဗစ်မပြစ်ခင်ကအလုချိန်တွေထက်4.3ရာနှုန်းညွန်နေနေအောင်ပဲလို့တွက်ချက်ထားပါတယ်ဒီအတိုင်းအတာဟာအချိန်ပြည့်အလုသမား125တန်းအလုဆုံးရှုံးရမယ့်ပမာဏနဲ့ညီမျှနေပါတယ် ILO ညွန်ကြားရင်းမှုချုပ် Guy Ryder ကတော့စင်ရတဲ့နိုင်ငံတွေနဲ့ချမ်းသာတဲ့နိုင်ငံတွေအကြားပြန်လည်နလန်ထမှုနှုံမတူညီပဲနှမျိုးကွဲပြားနေတာကိုသူ့အနေနဲ့စိုးရိမ်ပူပန်နေစေပဲလို့ပြောဆိုပါတယ
် This is reflected in the fact that the higher income countries with more resources managed to recover in 2021 at least to some extent
ဒါဟာဘာကိုဖော်ပြနေတယ်လဲဆိုရင်2020ခုနှစ်အတွင်းချမ်းသာတဲ့နိုင်ငံတွေကကိုဗစ်ကပ်ဆိုးကနေအတိုင်းအတာတစ်ခုထိပြန်လည်လွတ်မြောက်လာခဲ့ပြီမဲ့ဆင်းရဲတဲ့နိုင်ငံတွေက2020ခုနှစ်အတွင်းကိုဗစ်ကပ်ရောဂါကိုအပြင်းအထန်ခံစားခဲ့ရတယ်ဆိုတာကိုဖော်ပြနေပါတယ်ကိုဗစ်ကပ်ရောဂါဟာနိုင်ငံတွေအကြမညီမမျှမှုကိုပိုမိုအခြေအနေဆိုးဝါးသွားစေပါတယ
်အခုလိုကော်ဟမှုတွေကြီးထွားလာရတာဟာနိုင်ငံတွေအကြကိုဗစ်ကာကွယ်ဆေးထိုးနိုင်မှုအခြေအနေနဲ့စီးပွားရေးနလန်ထားဖို့အစိုးရရဲ့ထောက်ပံ့မှုတွေပေါ်မှာမူတည်နေတယ်လို့ဆိုပါတယ်။ဒါအပြင်တိုင်းပြည်တွေရဲ့ပြန်လည်နလန်ထူလာတဲ့နှုံးဟာသူ့နိုင်ငံသားတွေကိုကာကွယ်ဆေးဘယ်လောက်ထိုးပေးနိုင်လဲဆိုတဲ့အပေါ်အကြီးအကျယ်တည်မိနေတယ်လို့ ILO အကြီးအကဲကပြောဆိုခဲ့ပါတယ်။စီးပွားရေးပြန်လည်နလန်ထားဖို့ဆိုရမှာကတ်ဆိုးကြီးကြောင့်စီးပွားရေးထိခိုက်ကျဆင်းတဲ့အချိန်မှာအလုပ်သမားတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအကာအကွယ်ပေးဖို့ငွေချေးအရာထိခိုက်မှုတက်တာအောင်ဘယ်လောက်လုတ်ပေးနိုင်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့သူကပြောဆိုပါတယ
် In low and middle income countries fiscal constraints and slow vaccination progress are expected to continue to hinder progress
ဝင်ငွေနည်းနဲ့ဝင်ငွေအလေလက်ရှိတဲ့နိုင်ငံတွေမှာငွေရေးချေးရေးအရာချုပ်ချယ်ကန့်သတ်မှုတွေနဲ့ကာကွယ်ဆေးထိုးမှုနှုံနှေးကွေးတာဟာအခြေအနေတွေပြန်လဲတိုးတက်ကောင်းမွန်လာဖို့ကိုဆက်လက်ပြီးအဟံဓာတ်တွေဖြစ်နေဥမာပါခိုင်မာတဲ့ငွေကြေးနဲ့နည်းပညာဆိုင်ရာအထောက်အကူတွေမရှိရင်တော့ဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအကြားအကြီးအကျယ်ကွာဟခြားနားမှုတွေဟာဆက်လက်ရှိနေဥမာပ
ါဒီနေ့အတွင်းအလုသမားဈေးကွက်ပြန်လည်နလန်ထူလာနိုင်ဖို့ကတော့အားနည်းနေသေးပြီးမရေရာမတည်ကြတဲ့အခြေအနေမှာရှိနေသေးတယ်လို့ ILO အလုသမားအဖွဲ့ချုပ်ကြီးကခန့်မှန်းထားပါတယ်နိုင်ငံတစ်ခုတည်းဒေသတစ်ခုတည်းဒီအကြတဲ့ကနေလွံ့မြောက်အောင်ရုံဖို့ဆိုတာမဖြစ်နိုင်ပါဘူးဒီကျမ်းမာရေးနဲ့လူမှုစီးပွားအကြအတဲကနေလွံ့မြောက်နိုင်တဲ့တခုတည်းသောနီလန်းကတော့နိုင်ငံနေအားလုံးအတူတကွပူးပေါင်းလှုပ်ဆောင်ကြဖို့ပါပဲလို့ ILO အကြီးအကဲ Guy Ryder ကတော့ပြောဆိုထားပါတယ်